ဆိုက်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့လို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲလူပေါင်းထောင်သောင်းနဲ့ချီတိုက်ဆုံးခဲ့ရတဲ့အထိဖြစ်လာခဲ့တဲ့အခြေအနေတွေမြန်မာပြည်မှာပေါ်ပေါက်နေတာကြောင့်ဒီနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဆိုရင်မှုတွေဝန်내မှုတွေနဲ့အတူနောက်ဆက်တွဲပြဿနာတွေကိုဖြေရှင်းကြဖို့တိုက်တွန်းမှုတွေကြိုးပမ်းမှုတွေလည်းရှိနေပါပြီခင်ဗျ။အဲ့ထဲမှာဒီကုလသမဂ္ဂထွေထွေတွင်းမှုချုပ်မစ္စတာဘန်ကင်မွန်းလည်းပါဝင်ပါတယ်။နိုင်ငံတကာကပြောဆိုတာတွေနဲ့ပတ်သက်ပြီးတော့ကော်လွန်ရေးရှင်းပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါ။မုန်တိုင်းဘေးရန်ကြီးကျယ်ခံခဲ့ရတဲ့မြန်မာနိုင်ငံသားတွေအတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဝန်내မှုတွေဖြစ်ရတဲ့အကြောင်းနဲ့အတိတ်ဒုက္ခရောက်နေကြသူတွေကိုအကူအညီတွေပေးကြဖို့တိုက်တွန်းနေကြတာပါ။အခုနောက်ဆုံးဆိုရင်လူပေါင်းထောင်ပေါင်းချီသေးဆုံးခဲ့ရသလိုအိုးမဲ့အိမ်မဲ့ခုခုရမဲ့ဖြစ်ကြရသူပေါင်းများစွာရဲ့ကံကြမ္မာနဲ့ပတ်သက်ပြီးကုလသမဂ္ဂထွေထွေတွင်းရေးမှူးချုပ် Mr. Ban Ki-moon ကပြောဆိုလိုက်တာပါ
I'm very saddened by all the Myanmar people have been struck by this cyclone.
ဆိုင်ကလုန်းမုန်တိုင်းတန်ခံခဲ့ရတဲ့မြန်မာနိုင်ငံသားတွေအားလုံးအတွက်အလွန်အမင်းကိုစိတ်မကောင်းဖြစ်ရပါတယ်။ကုလသမဂ္ဂအနေနဲ့လူသားရေးစာနာမှုဆိုင်ရာအရေးပေါ်အကူအညီတွေကိုတတ်နိုင်သမျှပံ့ပိုးပေးသွားပါမယ်။လောလောဆယ်မှာတော့ဆက်သွယ်မှုတွေပြတ်တောက်နေတာမို့ပျက်စီးဆုံးရှုံးမှုတွေထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်လို့တော့မသိရသေးပါဘူးလို့ Mr. Ban Ki-moon ကပြောသွားတာပါ။မုန်တိုင်းတန်ကြောင့်အသေးအပြောက်စီးရင်ရာကနန်းကနေတောင်ကနန်းလောက်ထိမြင့်တက်လာပြီးတဲ့နောက်ဒီလိုဆိုရင်ပူပန်မှုတွေကြီးထွားလာတာလည်းဖြစ်ပါတယ်။မြန်မာစစ်ဆေးရကအစောပိုင်းမှာလူ300ကျော်သေဆုံးတယ်လို့ပြောဆိုထားရကနောက်ပိုင်းမှာနိုင်ငံခြားရေးဝန်ကြီးဦးညံဝင်းကနိုင်ငံသားတန်တမန်တွေနဲ့တွေ့ဆုံစဉ်မှာတောင်ကနန်းထိရှိနိုင်တယ်လို့ပြောဆိုလိုက်တာပါ
But I am very much alarmed by the incoming news that the casualties have risen
မြန်မာနိုင်ငံကြားရေးဌာနရဲ့ကြေညာချက်အရဆိုရင်တည်ဆုံးသူကိန်းကနန်းဟာတောင်ကနန်းကျော်အထိမြင့်တက်လာတာမို့ကျွန်တော်အနေနဲ့အတော့ကိုစိုးရိမ်မိပါတယ်အခုလောလောဆယ်မှာတော့မြန်မာတန်မတ်ကြီးနဲ့ကျွန်တော်ရုံးအဖွဲ့အကြီးကတို့ကဘာတွေဘလို့လောက်ကင်နိုင်မလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးနေကြပါပြီအခုဆိုရင်လဲကုလသမဂ္ဂရဲ့တဘာဝဘေးအန္တရာယ်ဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့နဲ့ဘာတွေလောက်နိုင်မလဲဆိုတာတွေသိနိုင်မို့ကျွန်တော်စပြီးလုပ်နေပါတယ်လို့အတွင်းရေးမှူးချုပ် Mr. Ban Ki-moon ကပြောသွားတာပါမုန်တိုင်းကြောင့်တည်ဆုံးခဲ့ရသူအများအပြားရှိခဲ့တယ်လို့အသက်မသိရှင်ချန်ရစ်သူတွေအနေနဲ့လည်းစာဝတ်နေရေးပြဿနာလို့အခြေခံလိုအပ်ချက်အခက်အခဲတွေကလည်းရှိနေတာပါဒီလိုလိုအပ်ချက်တွေအတွက်ကုလသမဂ္ဂဘက်ကပြင်ဆင်မှုတွေလုပ်ထားတယ်ဆိုရင်လည်းနောက်ထပ်အထောက်ပံ့တွေကလည်းလိုအပ်နေသေးပဲလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံ OCHA ပြောရေးဆိုခွင့်ရှိသူ Miss Elizabeth Bayer ကဆိုပါတယ်
Some stocks are already prepositioned, like food, health kits, water purification tablets.
But စားတော့ရေးသားနဲ့ပစ္စည်းစေဝါစတဲ့တချို့လိုအပ်တဲ့ပစ္စည်းတွေကိုတော့ပြင်ဆင်ပြီးပါပြီ။ဒါပေမဲ့လည်းနောက်ထပ်လိုနေတော့မှာပဲပလတ်စတစ်ခင်းတွေ၊ချင်းနှောင်တွေစသဖြင့်မှာဒီလူတွေအနေနဲ့ရေရနိုင်တဲ့အခြေအနေတွေမှာမရှိကြသလိုအိုးမဲ့အိမ်မဲ့ဖြစ်ကြရသူတွေအတွက်ရေကောင်းရေသန်လည်းလိုအပ်နေပါတယ်။ဒါကြောင့်ရေသန်နဲ့ဆေးပြားတွေလည်းလိုပါတယ်။အရေးကြီးကိုလိုအပ်နေတာဖြစ်ပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံ OCHA ရဲ့ပြောရေးဆိုခွင့်ရှိသူ Miss Elizabeth Bayer ကပြောသွားတာပါ။ဒါ့အပြင်ဒီလိုအိုးမဲ့အိမ်မဲ့ဖြစ်ကြရသူတွေအတွက်ယာယီခိုးလုံရနေရာတွေမှာနေထိုင်ကြရမှာအချက်ပြုတ်အသုံးဆောင်နေလဲလိုပါတယ်လို့သူကပြောခဲ့ပါတယ်။ဒီလိုဆိုရင်မကင်းဖြစ်ရတဲ့အကြောင်းပျက်စီးဆုံးရှုံးမှုတွေတည်ကျေမှုတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့အရေးပေါ်အကူအညီတွေပေးရဖို့ပြောဆိုကြတဲ့အထက်မှာတော့ဗြိတိန်၊ဂျာမနီ၊စင်ကာပူ၊အိန္ဒိယ၊ထိုင်းစတဲ့အစိုးရတွေဒါအပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လူသားရေးစာနာမှုဆိုင်ရာအဖွဲ့အစည်းတွေလည်းပါဝင်နေကြတာဖြစ်ပါတယ်ခင်ဗျာ